ကိုဗစ် -19 ကာယောဂံထံခံခဲ့ရတဲ့နောက်ပိုင်းမှာအဆင်မပြေမှုတွေနဲ့ပြည်နေတဲ့ကမ္ဘာကြီးအတွက်အသက်တဖန်ပြောင်းလဲမှုတွေစတင်ကြဖို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတောက်ကြနေမှာပန်ကြားလိုက်ပါတယ်။နော်ဝေးနိုင်ငံအော့စလိုကနိုဘယ်ငြိမ်းချမ်းရေးဆုပေးပွဲအခမ်းအနားရဲ့အစိတ်ပိုင်းတစ်ခုဖြစ်နေဒီကာယောဂရဲ့ရက်ခတ်မှုနဲ့ရေရှည်အကျိုးဆက်တွေအကြောင်းဒီဇင်ဘာ7ရက်အွန်လိုင်းဖိုရမ်ဆွေးနွေးပွဲမှာအတွင်းမှူးချုပ်ကအခုလိုပြောကြားလိုက်တာပါ။
Sure, the economic impact of the pandemic is enormous and growing. No vaccine can undo the damage that has already been done.
ကမ္ဘာတလောဆင်းရဲနေမှုစုံစမ်းဝါတိုးလာပြီးအငြင်းပေးချင်းချောက်မှုတွေကျုံနေရတယ်လို့အခုလိုခံစားနေရမှုတွေရဲ့ရိုက်ခတ်မှုကြောင့်ရေရှည်အတွက်အာရုံချိနေမှုတွေမငြိမ်းချမ်းမှုတွေမတရားမှုတွေဖြစ်လာစေကြောင်းကိုရိုနာဗိုင်းရပ်စ်ကာယောဂါဒဏ်ကိုခံနေရခြင်းမှာဒါတွေကိုမြင်လာရတာဖြစ်ပြီးဒီလိုဖြစ်နေတဲ့ကမ္ဘာကြီးအတွက်အသက်တံပြောင်းလဲမှုတွေပြန်ပြီးစကြဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်။ဒါအပြင်ဒီကာယောဂါကြောင့်လူမှုရေးနဲ့စီးပွားရေးဆိုင်ရာရိုက်ခတ်မှုတွေဟာတိတ်ကိုကြီးမားသလိုဆက်ပြီးလဲတိုးလာနေကြောင်းနဲ့ဒီကာယောဂါအတွက်ကာကွယ်ဆေးရလာတာကလည်းဒါကိုကျော်လွှားနိုင်မှာမဟုတ်တဲ့အတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်ကြဖို့လည်းပန်ကြားခဲ့ပါတယ်။ဒီနှစ်အတွက်ငြိမ်းချမ်းရေးနိုဘယ်ဆုရကမ္ဘာစံနှုန်းရိက္ခာအစီအစဉ် WFP ကအမှုဆောင်ဒါရိုက်တာဒေးဗစ်ဘီစလီကလည်းလာမယ့်2021မှာခက်ခက်ခဲခဲရုန်းကန်ရဖို့ရှိတဲ့အတွက်ပူးပေါင်းဆောင်ရွက်ကြဖို့အချိန်ရောက်ပြီဖြစ်ကြောင်းလည်းပြောပါတယ်။